မနက်ခင်းပါရှင် VOA American အသံရဲ့2012ခုနှစ်ဒီဇင်ဘာလ19ရက်ဗုဒ္ဓဟူးနေ့မနက်ပိုင်းဒုချက်အစီအစဉ်ကိုစတင်နေပါပြီ။လိုင်းနိုမီတာ24 32 40တို့အပြင်လိုင်းလံမီတာ190တို့ကပါအသံလွှင့်ပေးနေပါပြီရှင်။ဒီဒုချက်အစီအစဉ်မှာတော့ဗုဒ္ဓဟူးနေ့မနက်ခင်းတိုင်းနားဆင်နေကြအမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာနဲ့အတူအင်္ဂါနေ့ညပိုင်းကထုတ်လွှင့်ခဲ့တဲ့ဓာတ်ရိုက်လေလံအစီအစဉ်ကိုလည်းနားဆင်ကြရမှာပါ။အခုရင်ဆုံးတော့အမေရိကန်နိုင်ငံ၏အကြောင်းသိကောင်းစရာအစီအစဉ်ကိုတင်ပြပေးပါမယ်။ဦးတန်းလွင်ထွန်းစီစဉ်ပြီးမက်ခင်ဖြူထွေးနဲ့အတူတင်ဆက်ထားပါရရှင
် We can't tolerate this anymore. These tragedies must end. And to end them we must change.
ပြီးခဲ့တဲ့တောက်ကြနေ့ကကနက်တကက်ပြည်နယ်နယူတောင်းမြို့မူလာရန်ကျောင်းလေးမှာပြစ်ခတ်မှုကြောင့်ကလေးငယ်20နဲ့ဆီယာမ6ဦးသေဆုံးခဲ့ရပြီးသမ္မတဩဘားမားကဒီလိုအဖြစ်ဆိုးတွေထပ်အဖြစ်ခံလို့မရတော့ပါဘူး။နောက်မဖြစ်အောင်အပြောင်းလဲတွေလုပ်ရပါတော့မယ်လို့တင်းငွေနေနေကကြေပေးလိုက်ပါတယ်။မက်ခင်ဖြူထွေးရောဒီသတင်းကိုကြည့်ပြရလား
။အမေရိကန်တပြည်လုံးအုံအုံကြွကြွဖြစ်သွားတဲ့သတင်းမဲ့ကိုတန်းလွင်ထွန်းရဲ့24နာရီပတ်လုံးရုပ်မြင့်သံကြားတွေမှာလည်းဒီသတင်းမဲ့ပြနေတော့မကြည့်ဖြစ်ပဲဘယ်နေပါ့မလဲ။6နှစ်9နှစ်အရွယ်မူလာတန်းကျောင်းသားကလေးတွေနဲ့ဆီယာမ6ဦးကိုဝင်ပြီးတော့ပြစ်ခတ်ခဲ့တဲ့သူဟာအသက်20ပဲရှိသေးတဲ့သူဖြစ်ပြီးတော့အဲ့ဒီမတိုင်ခင်သူ့အမေကိုပါအိမ်မှာပြစ်တက်ခဲ့တယ်ဆိုတော့ဒီတက်ဆိုတဲ့ဖြစ်ရတော့ရှိမှမထင်ပါဘူးသူကိုယ်တိုင်လည်းကိုကိုကိုတတ်သိသွားခဲ့တယ်လေ
ဒီဖြစ်ရတဲ့အတူအမေရိကန်တခွေမှာအကျိတ်အိမ်နဲ့ဆွေးနွေးလာကြတာကတော့ဒီလိုပြစ်ခတ်မှုတွေရဲ့အရင်းခံလူတွေကြားထဲမှာတနက်တီပေါ်ပေါ်များများရောက်နေတဲ့ပြဿနာပဲမက်ခင်ဖြူထွေးအမေရိကန်မှာတနက်လက်နဲ့တွေထိန်းချုပ်ဖို့လိုနေပြီဆိုတာကိုမိမောင်းထိုးပြလိုက်တဲ့ဖြစ်ရပေါ့
ဟုတ်ပါတယ်ဒီအသက်20ပဲရှိသေးတဲ့အဒမ်လန်ဆာဆိုတဲ့ကောင်လေးကိုသူ့အမေနန်စီလန်ဆာကိုယ်တိုင်ကတနက်ပြစ်တင်ပေးခဲ့တာတဲ့ဒီလူတက်မှုမှာသုံးခဲ့တဲ့တနက်တွေဖြစ်တဲ့ပစ္စတိုတနက်နှစ်လက်နဲ့မောင်းပြန်ရိုင်ဖယ်တနက်ဟာလည်းသူ့အမေပိုင်တဲ့တနက်တွေပါအိမ်တိုင်းမှာအခုလိုမျိုးတနက်လက်နဲ့တွေဖောဖောတီတီရှိနေပြီးလွယ်လွယ်ကူကူရနိုင်နေတော့ဒီလိုပြစ်ခတ်မှုမျိုးတွေလည်းအမေရိကန်တခွေမှာမကြာခဏကြားနေရတာပေါ့
အမေရိကန်ပြည်အောင်စုမှာအိမ်အောင်စုစုစုပေါင်းရဲ့၃ပုံတစ်ပုံလောက်မှာတနက်တွေကိုပိုင်ပိုင်ဆိုင်ကြပြီးတနေ့တနေ့မှာတနက်ပြစ်မှုကြောင့်သေတဲ့လူအရေအတွက်ဟာလူပေါင်း3000လောက်ရှိပါတယ်ဒါကြောင့်လဲတနက်လက်နဲ့ထိန်းချုပ်ဖို့ဥပဒေမှာအပြောင်းလဲလိုအပ်နေပြီလို့ဆိုကြတာပေါ့
Second Amendment လို့ခေါ်တဲ့အမေရိကန်ပြည်အောင်စုရဲ့အခြေခံဥပဒေပြင်ဆင်ဖြည့်ဆွတ်ချက်အမှတ်နဲ့အရာအမေရိကန်နိုင်ငံသားတိုင်းဟာကိုယ့်ကိုယ်ကိုကာကွယ်ပိုင်ခွင့်နဲ့လွတ်လပ်တဲ့နိုင်ငံသားအခွင့်အရေးကာကွယ်ထိန်းသိမ်းမှုလက်နက်ကိုင်စစ်တပ်အဖွဲ့အစည်းတစ်ခုတည်းရဲ့အနိုင်ကျင့်လွှမ်းမိုးမှုကနေခုခံဆန့်ကျင်နိုင်ဖို့ဆိုပြီးတနက်လက်နက်တွေကိုပိုင်ဆိုင်ခွင့်ရထားပါတယ်။ဒါအမေရိကန်ပြည်ထောင်စုရဲ့လွတ်လပ်မှုနဲ့နိုင်ငံသားတိုင်းရဲ့တာဝန်ဝတ္တရားတစ်ရက်အဖြစ်လဲလူတော်တော်များများကဂုဏ်ယူကြတယ်လေ
။ဒါပေမဲ့လည်းလူတွေကြားထဲမှာတနက်တွေကနေရာတကာပေါ်ပေါ်များများရနေတော့အခုလိုအကြောင်းမဲ့ယူသွတ်ပြီးပြစ်ခတ်မှုတွေလည်းမကြာခဏဖြစ်နေရတာပေါ့။ရာဇဝတ်မှုကျူးလွန်မှုတွေစိတ်မနှံ့တဲ့သူတွေကိုတနက်ဝယ်ခွင့်မပေးဘူးလို့ဥပဒေအရတားမြစ်ထားပေမဲ့ဥပဒေကိုလက်တလုံးကြားလုပ်ပြီးလွယ်လွယ်ဝယ်လို့ရနေတဲ့အချက်ရဲ့တနက်ဝယ်မဲ့သူဟာစိတ်ဖောက်ပြန်သူဟုတ်မဟုတ်ဒါမှမဟုတ်နောက်တစ်ချိန်မှာစိတ်ဖောက်ပြန်သွားမဲ့သူဟုတ်မဟုတ်ဆိုတာဘယ်လိုစစ်ဆေးနိုင်မလဲဆိုတဲ့အချက်ဟာလည်းအခုအကျိတ်နဲ့ဆွေးနွေးနေရတဲ့အချက်တွေဖြစ်လာနေပါပြီတရားမဝင်တနက်လက်နဲ့ကင်ဆာမှုစန့်ကျင်ရေးမြို့တော်ဝင်များအဖွဲ့ရဲ့ဥက္ကဋ္ဌနယူးယောက်မြို့တော်ဝင်မိုက်ကယ်ဘလုံးဘာ့ကလည်း
Last night, the president said he would use whatever powers his office holds to address this violence, and I think it is critical that he do so. Words alone cannot heal our nation. Only action can do that.
တမရဥပမာကတော့ဒီလိုပြစ်ခတ်အကြမ်းဖက်မှုတွေကိုထပ်မဖြစ်စေရေးတားဆီးဖို့သူလုံနိုင်သလောက်ခွန်တိုက်အားတိုက်လုပ်သွားမယ်လို့ကြေပေးသွားပါတယ်။ဒီလိုလုပ်ဖို့လည်းလုံနေပါပြီ။အပြောလောက်နဲ့တော့ဒီပြဿနာပြေလည်းမသွားပါဘူး။အမေရိကန်ပြည်အောင်စုဟာအကြမ်းဖက်ပြစ်ခတ်မှုတွေဘလဘွားနဲ့ဒီလိုပြဿနာမျိုးတွေကိုကြုံနေရတဲ့တခုတည်းသောဖွံ့ဖြိုးပြီးနိုင်ငံတစ်ခုဖြစ်နေပါတယ်လို့မြို့တော်ဝင်ဘလူးမ်ဘတ်ကပြောသွားတာပ
ါဒီတော့အမေရိကန်မှာတနက်ထိန်းချုပ်ရေးအစီအစဉ်တွေမကြာခင်မရတော့မယ်ဆိုတဲ့သဘောပေါ့
ဒီလောက်တော့တိတ်မလွယ်သေးပါဘူးခင်ဗျတနက်ဝယ်မဲ့သူတွေကိုစိတ်ဝေဒနာခံစားဘူးသူဟုတ်မဟုတ်ရာဇဝတ်မှုကျူးလွန်ခဲ့ဘူးသူဟုတ်မဟုတ်ဆိုတဲ့စစ်ဆေးမှုမျိုးတွေပိုပြီးတင်းကျပ်တာမျိုးဒါမှမဟုတ်ဝယ်ယူပိုင်ဆိုင်ခွင့်ရှိတဲ့တနက်အမျိုးအစားမှာစစ်သုံးမောင်းပြန်တနက်တွေမပါဝင်စေဖို့ဒါမှမဟုတ်အတွဲလိုက်ပြစ်နိုင်တဲ့ကြီးကတ်တွေနဲ့အော်တိုမက်တစ်တနတ်တွေမပါစေဖို့ဆရာမျိုးတွေကိုတော့သမရကအမိန့်ထုတ်ပြီးပြဋ္ဌာန်းမှုတွေလုပ်နိုင်ပါတယ်။ဒါပေမဲ့လည်းလူတိုင်းတနတ်ပိုင်ဆိုင်ခိုင်ဆောင်ခွင့်ဆိုတဲ့အယိုးဆွဲနေတဲ့အခွင့်အရေးကြီးတရားလုံးကိုတော့ပြင်ဖို့ကတော့တိတ်မလွယ်သေးပါဘူး။ Republican လွှတ်တော်အမတ်တယောက်ဖြစ်တဲ့ Louis Gohmert ပြောသွားတာကိုပဲကြည်လေ။
I wish to God she had had an M4 in her office locked up, so when she heard gunfire, she pulls it out and she didn't have to lunge heroically with nothing in her hands, but she takes him out, takes his head off before he can kill those precious.
အခုပြစ်ခတ်ခံရတဲ့မူလရန်ကျောင်းမှာကျောင်းအုပ်ဆရာမကြီးကိုရိုင်းမသာတနတ်တလဲအန်ဇွဲထဲမှာရှိနေခဲ့ရင်ဒီတနတ်နဲ့သူ့ကိုယ်သူရောသူ့ရဲ့ကျောင်းသားကျောင်းသူလေးတွေကိုပါကိုရိုင်းကာကွယ်နိုင်ခဲ့မှာပါလို့လွှတ်တော်အမတ်လူဝီကော့မက်ကပြောသွားတာပါ။
ဟုတ်တယ်အဲ့ဒီလိုကိုကိုကိုခုခံပိုင်ခွင့်အတွက်မဲပြီးတော့ပြောနေတဲ့သူတွေရှိသလိုအခုကိစ္စဟာတနက်လက်နက်ထိမ့်ချုပ်ရေးဆိုတာထက်လူတဦးချင်းစီရဲ့တာဝန်ခံမှုနောက်လူငယ်လူရွယ်တွေရဲ့စာရိတ်တာနဲ့စိတ်ကျန်းမာရေးချုပ်ရည်မှုတွေကိုပြုပြင်တားဆီးနိုင်ရေးစတာတွေဟာပို့ပြီးတော့အရေးကြီးပါတယ်လို့ပြောနေကြသူတွေလည်းရှိတယ်လေ
ဟုတ်ကဲ့ဘာပဲပြောပြောဒီလောက်ဆိုးရတဲ့ဖြစ်ရပ်အပြီးမှာတော့အမေရိကန်ပြည်ထောင်စုရဲ့တနက်လက်နက်ထိမ့်ချုပ်ရေးဥပဒေမှာအပြောင်းအလဲတစ်ခုခုကိုလက်တွေ့မြင်ရမှာကတော့သိကြပါတယ်တို့တော်ထဲမှာလည်းဒီကိစ္စကိုအလေးနဲ့ဆွေးနွေးကြတော့မှာနော
်ဥတာလွင်ထွန်းစီစဉ်တင်ဆက်တဲ့အမေရိကန်နိုင်ငံရေးအကြောင်းတည်ကောင်းစရာအစီအစဉ်ကိုနားဆင်ခဲ့ကြရတာပါရှင်အခုကတော့အင်ကာနီညာပိုင်းကထုတ်လွှင့်ခဲ့တဲ့ဓာတ်ရိုက်လေလိုက်အစီအစဉ်ကိုထုတ်လွှင့်မှုအလှည့်ရောက်လာပါပြီ။ကိုစော်ဝင်းလှိုင်ကစီစဉ်ပြီးထုတ်လုပ်သူမအေးတန်နာကျော်နဲ့အတူတင်ဆက်ပေးထားပါတယ်ရှင
်။မင်္ဂလာပါခင်ဗျာ။ VOA ဓာတ်ရိုက်လေလိုက်အစီအစဉ်ကနေကြိုဆိုပါရစေ။ဒီကနေ့ညဆွေးနွေးကြမှာကတော့ထိုင်းနိုင်ငံထဲမှာရောက်နေကြတဲ့မြန်မာရွှေပြောင်းအလုပ်သမားတွေအနေနဲ့တမထားတဲ့အတိုင်းဒီဇင်ဘာလ31ရက်နေ့မှာအချိန်မီမတ်ပုံနေခြင်းမလို့လို့ရှိရင်နေရပြန်ပို့မယ်လို့ထိုင်းနိုင်ငံကနေပြီးတော့အမိန့်ထုတ်ထားပါတယ်ဒီမတ်ပုံမတင်ရသေးတဲ့တိမ့်နဲ့ချီတဲ့ဒီမြန်မာလူသမားတွေတကယ်ပဲနေရပြန်ပို့ခံရနိုင်ပါသလားဒီလိုပို့တာကထိုင်းနိုင်ငံအတွက်ရောတကယ်လက်တွေ့ကျပါရဲ့လားဆိုတာတွေကိုဆွေးနွေးကြဖို့ဖြစ်ပါတယ်အာပထမဆုံးတော့ပြည်နယ်ဆွေးနွေးဖို့အတွက်ဖိတ်ထားတဲ့သူတွေနဲ့ကျွန်တော်မိတ်ဆက်ပေးခြင်းပါတယ်ခင်ဗျာထိုင်းနိုင်ငံမှာအလို့သမားအရေးကိစ္စတွေကိုအကျိုးဆောင်ပေးနေတဲ့ဥကျော်တောင်းနဲ့ထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ကမတ်တက်တက်ဦးလို့ဖြစ်ပါတယ်လေလိုက်မှမှရှိကြပါသလားခင်ဗျာ
ဟုတ်ကဲ့ရှိပါတယ်ဗျာ
ဟုတ်ကဲ့ခင်ဗျာပထမဆုံးတော့ကျွန်တော်ဥကျော်တောင်းကိုမေးချင်ပါတယ်အချင်းချုပ်ကလေးပေါ့ဗျာလက်ရှိအခြေအနေကဘလို့ဖြစ်နေပြီလဲဗျာအခုသူတို့တတ်မှတ်ထားတဲ့အတိုင်းပဲတကယ်ပဲဒီထိုင်းအာဏာပိုင်တွေကဒီရွှေပြောင်းလုပ်သမားတွေပေါ့လေမြန်မာလုပ်သမားဆိုတာနဲ့တခြားနိုင်ငံသားတွေလည်းပါတယ်ဆိုတော့သူတို့ကိုတကယ်ပဲပြန်နေရပြန်ပို့တော့မှလားအဒါမိုလဲဒါဟာတကယ်အောက်ကဒီအောက်ခြေအရာရှိတွေနောက်ထပ်ဒီရွှေပြောင်းလူသမားတွေငွေကျင့်လို့ကောင်းတဲ့ဒီအခွင့်အရေးတစ်ခုထပ်ပြီးတော့ဖန်တီးပေးသလိုများဖြစ်နေမလားဥကျော်တောင်းဘယ်လိုမြင်ပါလဲဗျအဲ့ဒါလေးအချင်းချုပ်လေးပြောပါဦး
သူတို့16ရက်နေ့နောက်ပိုင်းမှာရွှေပြောင်းလူသမားတွေကိုဖန်ကြည့်ပြီးတော့ပြန်ပို့မယ်လို့အမိန့်ထုတ်ပြန်ခဲ့ပေမဲ့ဒီနေ့ထိတော့ကျွန်တော်တို့ဘန်ကောက်မဟာရှယ်သူတို့ဒီထိုင်းနိုင်ငံအတွင်းပိုင်းမှာတော့လူတွေအထုလိုက်ပြုံလိုက်ဖန်စီပြီးတော့ပြန်ပို့တာမတွေ့ရသေးပါဘူး။ဟိုဒီအနီးအနားတွေမှာတွေ့တဲ့ဟို3,000-5,000ဆက်ရှိပြီးချင်းဖန်နေတာတော့ထိုင်းနိုင်ငံတွေမှာအများအားဖန်နေတာပဲလေ။ဆိုတော့ဟိုခုဟိုဗမာတွေကိုပြန်ပြီးတော့ဖန်စီပြီးတော့ပြန်ပို့မယ်ဆိုတာဒီအောက်ခြေကအထူးသဖြင့်ပြည်ဝင်တန်းတွေကိုဘယ်လိုပြောမလဲဟိုပတ်ချံရပောက်တစ်ခုအနေနဲ့ခွင်းလန်းတစ်ခုအနေနဲ့ပေးတဲ့သဘောမျိုးဖြစ်ပြီးတော့ဟိုမြန်မာလုံသမားတွေအနေနဲ့တွားရိုက်လိုက်ပို့ပြီးတော့အခက်ခဲကြအောင်ဖန်တီးတဲ့ဖန်တီးမှုမျိုးပဲဖြစ်လိမ့်မယ်လို့ထင်တယ်ဗျ
။ဟုတ်ကဲ့ခင်ဗျ။အခုကြောက်တော့ကျေးဇူးပါမတတဦးရောဒီကိစ္စမှာဘလို့မြင်ပါသလဲသူတို့တကယ်ပဲပြန်ပို့မယ်လို့ထင်သလားအရင်အတွေ့အကြုံတွေအရကရောဘလို့ရှိသလဲဒီတကယ်သူတို့လူမျိုးအမိန့်နဲ့ထုတ်အရင်လဲထုတ်ခဲ့ဘူးတာရှိတော့
ဟုတ်ကဲ့အခုကကြတော့ဒီအလုံယုံအလုံရှင်တွေရဲ့ပေါ့နော်အဲ့လိုချွင်ရင်ချက်တွေကလည်းအများပြားရှိနေတယ်လုပ်သားတွေကပတ်စိုးစာအုပ်ရှိတော်냐လဲလုပ်ငန်းခွင်ထဲမှာအလုံလုပ်တဲ့အခါမှာအလုံရှင်နဲ့ပြုလုပ်ထားတဲ့အလုံသမားလက်မှတ်တွေကလည်းမရှိထားဘူးဆိုတဲ့အခါကြတော့သူတို့ကအဖက်ဖက်ပေါ့နော်လုပ်ငန်းရှင်တွေကိုလည်းဖိအားပေးတဲ့အနေအထားလည်းပါတယ်လုပ်သားတွေကိုလည်းဒီသတင်းတွေကိုအဲ့လိုဖြန့်လိုက်တဲ့အခါကျတော့လုပ်သားတွေမှလည်းစိုးရင်ချိန်လန့်မှုတွေနဲ့အများဆုံးပေါ့နော်ဝက်ပါမင်းလုပ်ပွဲလုံမဲ့အခြေအနေမျိုးတွေပေါ့နော်အဲ့လိုမျိုးနဲ့ဖိအားပေးလိုက်တဲ့အချိန်မှမှလုပ်သားတွေကငါတို့ကစာအုပ်တအုပ်တည်းရှိလားမရပါလားငါတို့ကအလုပ်သမားလက်မှတ်ဝက်ပါမင်းတွေပါရှိမှငါတို့ကတရားဝင်ပါလားဆိုတဲ့အသည့်တွေနဲ့အလုပ်သမားတွေကအပူတပြင်းပေါ့နော်ဒီတစ်ပတ်အတွင်းမှာပေါ့နော်အပြင်းထန်စူးစမ်းပြီးတော့လောက်ကင်နေရအောင်လဲတွေ့ရတယ်ရှင်ဒါပေမဲ့ဖမ်းတာစီးတာကတော့ဒီ14ရက်ကြားထဲမှာပေါ့နော်ဒီကနေ့ကြီးကြားထဲမှာအစုလိုက်အပြုံလိုက်ဖမ်းတာတော့မရှိသေးဘူးတယောက်စနှစ်ယောက်စတကယ်ဥပဒေနဲ့ညှိစွန်းတဲ့အလုပ်သမားတွေကိုတော့တွေ့တယ်ဖမ်းစီးတာတွေတွေ့ပါတယ်ရှင
်တော့ဒီလိုမျိုးမြန်မာဟိုပါပေါ့ဒီထိုင်းနိုင်ငံရဲ့စီးပွားရေးဟာလည်းများသောအားဖြင့်ဒီရွှေပြောင်းလုပ်သမားတွေပေါ်မှာအများကြီးမိခိုနေရတယ်ဆိုတာသိတာတယ်လေဆိုတော့ဒီလိုအလုပ်သမားတွေကိုပြန်ပို့မယ်ပ ပြောနေတာချင်းချောင်းနေတာတို့တကယ်ပြန်ပို့တာတို့ဟာထိုင်းနိုင်ငံအတွက်ကောတကယ်ကောအကျိုးရှိပါရဲ့လားဗျာသူစီးပွားရေးရောမထိခိုက်ဘူးလားထိုင်းစီးပွားရေးလုပ်ငန်းရှင်တွေကရောအစိုးရတွေလို့ဟိုပြန်ပို့မယ်ဆိုရင်ရောသူတို့လက်ခံပါမလားဥကြောတောင်းဘယ်လိုမြင်ပါလဲဗျာ
ဒါတော့နိုင်ငံရေးကစားကွက်ခုလိုလေထင်တယ်ဗျာနောက်တစ်ခုကတော့ကျွန်တော်တို့ဒီထိုင်းနိုင်ငံအတွက်မှာလုံသမားလိုအပ်ချက်ကအခြေခံအလုပ်တွေကိုထိုင်းလူမျိုးတွေကမလုပ်တော့ဘူးအခြေခံအလုပ်တွေဟူသမျှမှာကျွန်တော်ရှေ့ပြောင်းအလုပ်သမားတွေကအဓိကလုပ်နေတာအဲ့ဒီထိုင်းနိုင်ငံအတွက်ကိုဝင်ရောက်လောက်ကနေကြရှေ့ပြောင်းအလုပ်သမားတွေမှာတခါ90ရာခိုင်နှုန်း80ရာခိုင်နှုန်းလောက်ကမြန်မာအလုပ်သမားတွေဖြစ်တယ်ဆိုတော့ဒီထိုင်းနိုင်ငံအတွက်အဓိကအခြေခံလုပ်သားလိုအပ်ချက်ရယ်အခြေခံအလုပ်သမားတို့ကကျွန်တော်တို့မြန်မာရှေ့ပြောင်းအလုပ်သမားဒီပေါ်မှာပဲမိကုန်နေရတာဖြစ်တယ်။ဒါတကယ်ဖြစ်ရမှန်းပဲ။ဒါအလားတူကျွန်တော်တို့မြန်မာနိုင်ငံမှာလည်းပဲအလောက်ကန်ခွင့်လိုက်တယ်မရှိတဲ့အတွက်ဘလောက်ပဲဆန်းဆန်းဘလောက်ပဲအခက်အခဲရှိရှိဘလောက်ပဲကုန်ကြအနည်းမျိုးမျိုးနဲ့မြန်မာအလုပ်သမားတွေနေတိုင်းထွက်လာနေရတာပဲ။ဆိုလိုတာကမြန်မာဖက်ကအလုပ်သမားတွေရှိနေတယ်။ထိုင်းဘက်မှာအလုပ်သမားတွေလိုအပ်နေတယ်။အမှန်တကယ်တွေ့ကြည့်မယ်ဆိုလို့ရှိရင်အံဝင်ကုန်ကြဖြစ်နေပါတယ်။အဲ့ဒီအပေါ်မှာထိုင်းနိုင်ငံဖက်ကဟိုနိုင်ငံရေးကစားမှုတစ်ခုအနေနဲ့ဖြစ်ဖြစ်တခြားသောအကြောင်းအရာတစ်ခုလည်းပဲရှိကောင်းရှိနိုင်တာပေါ့လေဆိုတော့ဟိုလိုအပ်တာကိုလှုပ်ရှင်မျိုးမဟုတ်ပင်နဲ့တစ်ခါကပြန်ကြည့်မယ်ဆိုလို့ရှိရင်အနိုင်ယူရှင်တာလားပေါ့သူတို့ကလောလောဆယ်အပြင်မြန်မာနိုင်ငံတဲ့စီးပွားရေးတွေသာလွန်နေတော့ကျွန်တော်တို့အပေါ်မှာမျိုးဟိုအနိုင်ကျင့်ဗိုလ်ချုပ်ရှင်တဲ့သဘောမျိုးလားသို့မဟုတ်ဒီလက်ရှိတက်နေတဲ့အစိုးရကိုနောက်အစိုးရတစ်ခွက်ကနေပြီးတော့တခုခုမြဟိုပြောခွင့်အဆိုခွင့်လှုပ်ခွင့်ကန်ခွင့်ဟိုအတိတ်ခံလေးများဖြစ်အောင်ကစားသလားဆိုပြီးတော့ယူဆပြဖြစ်တာပေါ့အမှန်ဒါကဖြစ်ရမှန်တယ်အမှန်တကယ်လိုအပ်တဲ့အသက်မရှိတော့မဟုတ်ဘူးလို့ကျွန်တော်ယူဆတယ်ဗျသူတို့လုံသိမ့်လုံထိတ်တာကမြန်မာအလုပ်သမားတွေမရှိမဖြစ်လိုအပ်နေတဲ့အတိုင်းပြည်မှာမရှိမဖြစ်တရားဝင်ဖြစ်အောင်ဘယ်နည်းနဲ့လုပ်ကြမလဲဒါကိုနိုင်ငံအစိုးရချင်းညှိပြီးတော့ပဲလုပ်မလားအလုပ်သမားတွေလိုအပ်တယ်ဈားထဲမှာဖြစ်နေတာတရားဝင်မှုမဝင်မှုဆိုတဲ့ကိစ္စပဲအဲ့တရားဝင်မှုမဝင်မှုကိုအမှန်တကယ်လိုအပ်တာနဲ့အမှန်တကယ်လာနေတဲ့လူတွေဈားထဲမှာဒီတရားဝင်မှုကိုဘယ်လိုလုပ်မလဲဆိုတဲ့စဉ်းစားမှုစဉ်းစားနေရတာအမှန်ဆုံးဖြေလိမ့်မယ်လို့ယူဆတယ်ဒီလိုဖန်ပြီးတော့ပြန်ပို့မယ်ဒီနေ့ပြန်ပို့မယ်ဆိုတာသွတ်သွားပြောသလိုပဲအနိုင်ကျင့်တာလည်းတစ်ခုဖြစ်နိုင်တယ်လို့နိုင်ငံရေးပြောကတစ်ခုခုကြောင့်လည်းပဲဖြစ်နိုင်တယ်လို့တော့ကျွန်တော်ယူဆတယ်ဗ
ျဟုတ်ကဲ့ခင်ဗျဥကြောင်တန်းကျေးဇူးပါအခုလေလိုက်ပေါ်မှာဝင်ဆွေးနွေးဖို့ရောက်နေကိုဖိုးခွားရှိပါလားခင်ဗျ
ဟုတ်ကဲ့ရှိပါတယ်ခင်ဗျာ
ဟုတ်ကဲ့ကိုဖိုးခွားကလည်းဒီထန်းနေကမဟာချိုင်ဒီဟိုဘန်ကောက်မြို့ပြင်ကမဟာချိုင်မှာရှိနေဆိုတော့ဒီမြန်မာလူသမားတွေအများစုရှိတဲ့နေရာလို့တနည်းအားဖြင့်ပြောရင်လည်းရတာပေါ့ဆိုတော့ကိုဖိုးခွားကလည်းဝင်ဆွေးနွေးပါအောင်အတွေ့အကြုံတွေဘယ်လိုရှိလဲအခြေအနေက
ဟုတ်ကဲ့ဒီဟိုထိုင်းနိုင်ငံဆိုရပါနေပြီးတော့ဒီလိုပေါ့နော်ဒီဟိုတရားမဝင်လူသမားတွေရွှေပြောင်းလူသမားတွေကိုနေရရင်ပြန်ဖို့မယ်ဆိုတဲ့နေသားကိုကျွန်တော်တို့လူသမားတွေအမြင်ပေါ့နော်ဗျာကျွန်တော်တို့ဒီလူသမားတယောက်ရဲ့အမြင်ကတော့ဗာလဲဆိုတော့ဒီလိုပြန်ပို့မယ်ဆိုပြီးတော့မိတ်ထုတ်လိုက်တဲ့နေသားမှာကျွန်တော်တို့သုံးသပ်တာကဘာလဲဆိုတော့ဒီထိုင်းဆိုးရကိုရင်ရရောဒီဟိုဘောဘယ်လိုပြောမလဲနေဇလုံချုံရေးပိုင်းဆိုင်ရောအာမခံရလားဘယ်လောက်ကြီးလုံချုံမှုရှိလဲအေးဒါလည်းသုံးသပ်ဖို့လိုတယ်ဗျနောက်ပြီးတော့ဒီဟိုဘောခုလက်ရှိဒီလိုထုတ်ပြန်လိုက်တဲ့မိတ်ထုတ်ပြန်လိုက်တဲ့ချိန်မှာဒီဒီဇင်ဘာ14ရက်မဟုတ်ပါဘောဒီဇင်ဘာ14ရက်နေ့တော့ထုတ်ပြန်လိုက်တဲ့ဒီရဲ့ဟိုဘောနော်သူတို့ပြောလိုက်တဲ့အထဲမှာဆိုရင်ကျွန်တော်ထင်တာပေါ့နော်ဒီလူကုန်ကူးတဲ့သူတွေပေါ့နော်ပွဲစားပေါ့ဗျာပြောရမယ်ဆိုရင်အဲ့ပွဲစားတွေရောဒီဟိုကလက်ကမောက်ခတ်ပြီးတော့အာမွေပြီးစောက်မယ်နေသားတွေများလာပြီအဲ့တော့ကျွန်တော်တို့ကမြန်မာပြည်ကလာတဲ့သူတန်းရာကျွန်တော်တို့မြင်ထားတဲ့လို့သိထားတဲ့လို့ဆိုရင်ကျွန်တော်တို့ပတ်ဝန်းကျင်မှာရှိတာအေးရောက်ပြီးလာတဲ့သူရှိတယ်လယ်ရောက်ပြီးလာတဲ့သူရှိတယ်ကျွဲရောက်ပြီးလာတဲ့သူတွေညောင်းရှိတယ်ဗျာအဲ့လူတွေကဒီထိုင်းနိုင်ငံမှာလက်ရှိလုံနေတဲ့နေသားပိုင်းဆိုင်ရာပေါ့ဘယ်လိုပြောမလဲဒီနေ့ကိုကျွန်တော်တို့ဒီမဟာချိုင်တို့ဒီဘန်ကောက်တို့ပါတော့မှာဆိုတော့ဒီနေ့ကို300ရရတယ်အဲ့ဒါ okay ဟုတ်တယ်ဒါတော့ပေါ့ရဲအာမခံနဲ့လုံနေတဲ့သူတွေကြတော့ဒီနေ့ကို300ရရတယ်အများတန်းတူပေါ့နော်အများတန်းတူခွေရေးပေးပြီးတော့လုံတဲ့သူတွေထုတ်ဒီနေ့ရဒီလှဘော်ဒီတို့ဒီကျွန်တော်လက်ဇက်ပိုင်းဆိုင်ရာတွေမှာလုံတဲ့သူတွေဆိုအဲ့လိုအေးရောင်းခံရောင်းပြီးကျွဲရောင်းနွားရောင်းလာရတဲ့သူတွေကြတော့ရောဒီသေးကိုတည်းကအာမမခံပဲနဲ့ဘယ်လိုပြောမလဲဒီဟိုပေါ့ရဲပေါ့နော်နေနေအာနာပိုင်းနေနဲ့ပေါင်းပြီးတော့ဟိုဘောအမခံလေးပေါ့ငါလူလေးဒီလိုထွက်သွားလို့ရှိရင်မင်းတို့မဖမ်းပါနဲ့မစည်းပါနဲ့ဆိုတော့အမခံလေးနဲ့အနှစ်တော်ရှိနေတဲ့သူကအများကြီးရှိတယ်ဒီလူသမားဘက်ကိုဒီဟိုဘောလူသမားမှတ်ပုံတွေလုတ်ပေးတဲ့အချိန်မှာဟိုဘောဘယ်လိုပြောမလဲမလုတ်ပေးပဲနဲ့သူတို့နှိမ့်ချင်တယ်လို့နှိမ့်မယ်လုတ်ချင်တယ်လို့လုတ်မယ်ပေါ့နော်အဲအဲ့လိုမျိုးလုတ်နေတဲ့ဖြေးတွေအများကြီးရှိတယ်ဗျလုတ်ပိုင်ရှင်တွေအများကြီးရှိတယ
်ဟုတ်ကဲ့
အဲ့တော့ကျွန်တော်တို့ဟုတ်ကဲ့
ကိုဖုကကျွန်တော်တခုလေးဖြတ်မေးချင်လို့ပါဆိုတော့ဒီဆောစောကကိုဖုကအစောပိုင်းပြောတာထဲမှာဒီလူမောင်ခုကူးတဲ့လူဒီလိုမျိုးဥပဒေထုတ်တဲ့အတွက်ဒီလူမောင်ခုကူးတဲ့လူတွေလက်ခမောင်းခတ်မယ်ဆိုတာဘာဘလို့ကြောက်မှလဲခင်ဗျာဆိုတော့ဒီနေ့ပဲကျွန်တော်တို့ဒီနေ့တခုတွေ့တာဒီ lumang khu ku de lu re kho ku la de lu re yo kho ku la de di pwae sa de yo tu lo thai so ya thai a ya chi de paw le ye de ya ni pi lo bang ga awen ma phan mi lite de so pi chan lo tin de khu twet lite le ba so a lo phan na si da de yo shi ni de da mae lumang khu ku de lu de ya ba chang lak khan ma ka ma la ka mya tu lo mang khu ku bu akwin lan ni po pi pwin la ma mu lo la ba chang mo la a la le khat tu lo le pyo pi ba
ဟုတ်ကဲ့ပါခင်ဗျာဟိုကျွန်တော်ပြောလို့တာဟိုကလက်ကမောက်ခတ်မယ်ဆိုတာကျွန်တော်နေဆက်ပိုင်းဆိုင်ရာမှာဒီထိုင်းအာဏာပိုင်နေနဲ့ပေါင်းပြီးတော့ကျွန်တော်မြန်မာပြည်သားတွေရဲ့မြန်မာပြည်သားပွဲစားတွေပေါ့နော်လူငုံကူးနေတဲ့သူတွေရဲ့ထိုင်းနိုင်ငံမှာလက်ရှိဒီထိုင်းအာဏာပိုင်နေနဲ့ပေါင်းပြီးတော့ထိုင်းလူမျိုးတွေရဲ့ဒီလူငုံကူးပြဿနာတွေကကျွန်တော်တို့ဒီဒါတွေကတော့ကျွန်တော်တို့လည်းကြုံဘူးပါတယ်အဲ့တော့ဒီလိုဥပဒေထိုးပြန်လိုက်ပြီဆိုရင်ခုနကဟိုဥကြုံတောင်ပြောတယ်လို့ပေါ့ဗျာဘယ်လိုပြောမလဲဒီဟိုကကျွန်တော်တို့ဒီမြန်မာပြည်သားတွေရဲ့ဒီစာအုပ်ရှိရသားနဲ့လဲတွားခက်ခဲအောင်လုပ်တာတို့ပေါ့နော်ဒီနောက်ဆုံးကအကုန်ကုန်ပြောမယ်ဆိုရင်ဗျာပွဲစားတွေရဲ့ဒီဟိုပေါ့လူကုန်ကူးနေတဲ့ပွဲစားတွေရဲ့နောက်ဆုံးတော့ဒီအာဏာပိုင်ရဲတွေကိုကျွန်တော်တို့စာအုပ်သစ်တဲ့အုပ်ကိုဖိတ်ပေးလိုက်တယ်လို့ဖြစ်သွားတယ်လို့ကျွန်တော်တို့အဲ့လိုမျိုးခံစားရတယ
်ဟုတ်ကဲ့ခင်ဗျဟုတ်ကဲ့ခုဘုကကျေးဇူးပါအခုလေလိုက်ပေါ်မှာမထွေးရောက်နေပါပြီလားခင်ဗျဟုတ
်ကဲ့ရှင
်ဟုတ်ကဲ့မထွေးအော်စောစောပိုင်းကတော့ကျွန်တော်ဆွေးနွေးကြကြတာကတော့ဒီအခုလက်ရှိဒေတာဘယ်လောက်ထိဖြစ်နိုင်ချေရှိမရှိပေါ့လေဒါနိုင်ငံရေးလက်ကွက်လားဘာညာဆိုပြီးဆွေးနွေးကြကြတာတော့ရှိပါတယ်ဆိုတော့မထွေးကိုယ်တိုင်ကလည်းဒီအလုံသမားတွေအရေးမှာကိုကြီးဆောင်ရွက်ပေးနေသူတူဖြစ်တယ်လက်ရှိမှာလည်းဒီစောက်ဒီမပုံနေတက်တန်းတို့ဖို့အလုံသမားမပုံနေတက်တန်းတို့ဖို့ကိစ္စရပါတယ်ကိုတိုင်လိုက်ပြီးတော့ကိုကြီးဆောင်ရွက်ပေးနေရရှိတယ်ဆိုတော့နောက်ဆုံးမထွေးတည်ထားတဲ့အခြေအနေလေးတွေပြောပါအောင်မြတ်ဟိုကြေးတွေကဘယ်လောက်ပေးရတယ်လဲတချို့ပြောကြတာလည်းအများကြီးဖြစ်နေတော့မထွေးကိုတိုင်ပေးခဲ့ကြုံရတာလေ
ဟုတ်ကဲ့ရှင်အဲ့ဒီတချို့လုပ်သမားတွေကတော့ပေါ့နော်မပုံတိရှိတာဒီထိုင်ပိုင်ခွင့်လက်မှတ်ဆက်တဲ့28မျိုးစောက်တိပေါ့နော်အဲ့ဒါရှိတဲ့လူတွေရှိတယ်တချို့ကလည်းဒါမှမရှိတဲ့လူတွေရှိတယ်ပေါ့နော်အခုလည်းလောလောဆယ်တမမေးထားတာပေါ့နော်အဲ့ဒီ28မျိုးစောက်တိရှိတဲ့လူကအဲ့ဒီဒီစင်ပါစလေးရဲ့နေ့မတန့်ခင်မှာဒီ passport နဲ့ကိုယ်လက်မှတ်လုပ်ဖို့ပြင်ထားတဲ့လူကျတော့ဒီမှာကုန်ဖြစ်စဉ်ဒီလိုလုပ်ပြီးမှာပေါ့နော်အဲ့ဒီ passport ကိုပါရင်အားလုံးပဲလုပ်ပေးဖို့ရှိပါတယ်ရှင်တကယ်လို့အဲ့ဒီ December မှာဆက်လျင်းနေကိုဆုံးတာပြီးဒီအလုပ်ဟာဒီဘာမှလက်မှတ်လေ့ထပ်ပြီးလက်မှတ်လည်းမရှိဘူး passport လည်းမလိုတာတိတိဆိုလို့ရှိရင် MOU ဆိုတဲ့မြန်မာနဲ့ထိုင်းနိုင်ငံတဘောသူစာချုပ်အရာနဲ့ဆက်မှာသွားပြီးတော့လုပ်ရမယ်လို့ပြောပါတယ်ရှင
်ဟုတ်ကဲ့ဆိုတော့သူတို့ကိုအတင်းအကျပ်ပြန်ပို့မယ်ဆိုတာကဟိုပေါ့ဒီဟာတဘောတကယ်လို့သူတို့သာတက်တာမတိုးဘူးလက်ထက်မှာလည်းထောက်ထားမရှိဘူးဆိုရင်ရောသူတို့နေဆက်ကိုတရားဝင်ပြန်ဝင်ရှိပါမလားဘာလို့ဆိုတော့နေဆက်နဲ့ထားပါတော့မဟာချိုင်မှာရှိတယ်ဆိုမဟာချိုင်သွားတဲ့လမ်းကြားထဲမှာကိုကသူဂိတ်တွေဖြတ်ရအောင်ပါတဘောမဲဆောက်သွားမှဆိုရင်လည်းမဲဆောက်အဝင်မှာဂိတ်စစ်တော့သူတို့ဖမ်းပြီးတော့ချောင်းမှာဟိုဘက်ကန်းပို့တာတော့မလုပ်ဘူးလားသူတို့
အခုလောလောဆယ်ချိန်မှာထဲမှာတော့ဖမ်းလာရှိတာတော့မရှိသေးဘူးရှင်
ဟုတ်ကဲ့ဟုတ်ကဲ့သူတို့အထောက်ထားမရှိပဲကျွန်တော်ဆိုလိုချင်တာလို့ပါအထောက်ထားမရှိပဲခီးသွားလို့ရှိရင်လက်ထက်မှာတဘောကထောက်ထားရှိတယ်ဆိုရင်တက်တန်းကုန်နေတယ်ဆိုလို့ရှိရင်သူတို့ခီးသွားလို့ရှိရင်တနေ့ကနေတနေ့ကစာအုပ်တက်တန်းတိုးပဲဖြစ်ဖြစ်ပေါ့နော်သွားလို့ရှိရင်သူတို့အဖမ်းမခံရနိုင်ပေဘူးလား
ဟုတ်ကဲ့အဲ့ဒါဒီကိစ္စကတချို့လူတမတွေကဘာမှမရှိတော့ကုမ္ပဏီမှာလွတ်လွတ်လပ်ရှိနေသူကမေးကြည့်တာကုမ္ပဏီကသူတို့ပြောပြတယ်အဲ့ဒီသူတို့ကုမ္ပဏီနဲ့ပဲအလုပ်လုပ်မယ်ပြင်နေမှမသွားရဘူးအလုပ်လုပ်လို့ရှိရင်ကုမ္ပဏီကလာကြိုးရှိသွားလို့ရှိရင်ပေါ့နော်လိုက်သွားမယ်ပြန်လာမယ်ဆိုလို့ရှိရင်ပြန်မှမသွားစေဒီကုမ္ပဏီကအမှတ်ခံပေးထားတာပေါ့ရှင်
ဟုတ်ကဲ့အော်ဟုတ်ပြီဆိုတော့ဟိုကျွန်တော်တိတာတချို့လူသမားတွေကြောက်ကြတယ်ဗျာသူတို့မှစာရစာရမရှိဘူးဆိုတော့သူတို့တိတယ်ဆိုတော့အပြင်ထွက်မယ်သူတို့ဖမ်းခံရမှာပေါ့အဲ့ဒါကိုသူတို့ရဲ့အလုပ်ရှင်ကအာမခံပေးထားတယ်ဆိုတဲ့သဘောလား
ဟုတ်ကဲ့ဟုတ်ပါတယ်ရှင်အလုပ်ရှင်ကအာမခံပေးထားတာပေါ့နော်လောဆယ်ရလဲသူအစတရှိတဲ့တာအခုမှဒီလမကုန်သေးဘူးဒီအလုပ်သမားက MOU ဆိုတာပေါ့လေသဘောကနိုင်ငံစာချုပ်ထိုးထားတဲ့ဟာကဒီဖက်ကကုမ္ပဏီကအလုပ်သမားကိုခေါ်မယ်ဆိုလို့ရှိရင်လက်ဆက်မှာသွားပြီးလုပ်ပြီးပြန်လာရနေရမယ်ကျတော့ရှိတာပေါ့နော်အခုကုမ္ပဏီကလည်းဒီလူမျိုးအလုပ်သမားကလည်းလိုအပ်နေတယ်ဆိုတော့ဒီအလုပ်သမားတွေဒီလိုကာကွယ်ပေးထားတယ်ရှင်။နောက်ပိုင်းကျရင်အဲ့ဒီ MOU လို့လို့ရှိရင်ဒီကောင်ကြီးကပြန်လောက်ခဲ့မယ်လို့ပြောပါတယ်ရှင်
။အခုကျွန်တော်ဥုံကျော်ကိုရန်ကုန်မြန်မာပြည်ထဲကဥုံကျော်မြောက်ကလာဥုံကျော်ကိုဖိတ်ချင်ပါတယ်။ဥုံကျော်လေးလိုက်ပေါ်မှာရှိပါလားခင်ဗျာ
။ Okay ရှိပါပါခင်ဗျာ။
ဟုတ်ကဲ့ဥုံကျော်အမြင်လေးလေးဝင်ဆွေးနွေးပါဦးခင်ဗျာ။ဟိုအခုချိန်တည်းကတော့ကျွန်တော်တို့တော့ရှောက်ဆွေးနွေးလာတော့ဟုတ်ကဲ့ဆွေးနွေးလာကြတာတော့ဒါထိုင်းနိုင်ငံဘက်ကအမြင်နေပေါ့နော်ထိုင်းနိုင်ငံမှာရှိနေကြတဲ့သူတွေထိုင်းနိုင်ငံမှာတကယ်ကိုအလုပ်လုပ်နေကြတဲ့သူတွေဆိုတော့မြန်မာပြည်ဘက်ကအမြင်ကရောဒီပုံမှာဘယ်လိုရှိသလဲဟုတ်ကဲ့
အဲကျွန်တော်တို့ဒီအခုလိုပြောတဲ့အဖြစ်အပျက်တွေကတော့ကျွန်တော်တို့အများရန်ကြားသိနေရတာပါညီလဲညင်တွေ့နေရပါတယ် DVD မှာနောက်တော့ဒီလိုဖြစ်ရတာဟာကျွန်တော်တို့ဒီဆေးအာဏာရှင်စနစ်ဆိုးကြောင့်ဖြစ်ရတာပါအဲ့တော့ဒီလိုဖြစ်ပျက်တွေကိုဒီကနေ့ကျွန်တော်တို့နိုင်ငံတော်အစိုးရအနေနဲ့တော်ဝင်ယူပြီးတော့ဖြည့်ရှင်းပေးတယ်မှာအဲ့တော့ဖြည့်ရှင်းတဲ့နေရာမှာဒီမျိုးစားအရေးအတွက်ခွဲခြားပြီးတော့တပေါင်းနဲ့စဉ်းစားတင်တာခွဲခြားပြီးတော့စဉ်းစားတင်တာအချင်းဒီအရရကိုသုံးသပ်ပြီးတော့ကစင့်တော်လည်းမူချမှတ်ပြီးတော့စီမံချက်ရေးဆွဲပြီးတော့ကဒါလက်ရှိနိုင်ငံတော်အစိုးရအနေနဲ့ ဆောင်ရွက်ပေးဖို့လိုအပ်ပါတယ်ကျွန်တော်နိုင်ငံတော်ဆိုရမှာတောင်းရှိပါတယ်အဲ့တော့ဖြစ်ပျက်ခဲ့ရတဲ့ဗာလဲဆိုလို့ရှိရင်ကျွန်တော်တို့အနာဘိုင်တို့ရဲ့အန်ဒရီကိုကြောက်လို့ထွက်ပြေးရတာဒီတခါတော်တဲ့တောင်းထဲမှာပြည်ရင်းစင်ပြီးကြောင်းပြေးခဲ့ကြရတာဒီဒုက္ခတုတ်ချတွေအမျိုးမျိုးရောက်ခဲ့ကြနောက်တခါနေရေးစားရေးချက်တဲလို့ဟဲ့လားနိုင်ငံကထွက်ပြီးတော့ဝန်စာရှာကြရတာဒီအဲ့ဒီမှာမင်းကြီးတွေအများကြီးရောက်စားခံခဲ့ရတာဒီရှိတယ်အဖြစ်ပြက်ပြေးကတော့မျိုးစုံလို့ပါပဲအဲ့ဒီမှာအခုပြောနေတဲ့အတိုင်းပဲပြန်ပုတ်ခံကြရတယ်တရားမလို့တချို့ထောင်ချခံကြရတယ်နေ့ကခါရတယ်လည်းရှိတယ်အချို့လူရှင်တို့ရဲ့ဒီညှင်းဆဲတပ်ဖြတ်ခြင်းတွေလည်းခံခဲ့ရတယ်အဲကျွန်တော်တို့ဒီကောင်းတဲ့လူရှင်နဲ့ကောင်းတဲ့လုပ်ငန်းခွင်တွေမှာလည်းကောင်းတဲ့လုပ်ငန်းခွင်တွေလည်းရှိပါတယ်ကျွန်တော်တို့နိုင်ငံသားတွေတိုင်းရင်းသားတွေဟာပြန်ကျင်တဲ့လူတွေပြန်နိုင်အောင်ဆိုတော့ကျွန်တော်အစီအစဉ်ခံလို့ပဲဘူဝါဒချမှတ်ပြီးတော့တင်တော်ရစီမံချက်ကြီးရေးဆွဲပြီးတော့စီစဉ်တင်ပါတယ်အဲဒါဒီတိုင်းရင်းသားဟာနိုင်ငံသားတွေကိုသူစာနာတင်ပါတယ်အခုဒီမှာကျွန်တော်တို့မကြားရဲ့မမြင်ရဲ့ဆရာတွေကျွန်တော်တို့ဒီဒီမှာအမြဲတွေ့နေအမျိုးသားပြန်လည်တင့်မြတ်ကြီးဟာဒီကနေ့အရေးကြီးဆုံးပါပဲဒါအချိန်ကကြဆုံးအတိတရားအများတစ်ခုဆိုတာလို့ဖွဲ့စည်းပုံချင်ဥပဒေကိုအမြဲပြင်ဆင်ရေးဆွဲတင်ပါတူးချင်းတစ်ပွဲချင်းတဲ့အားလုံးကိုကုစားပြုတဲ့ပင်လုံတို့တို့သောညီလာခံကြီးမျိုးကျင်းပတင်ပါတယ်တော်စုအခေါ်၂၄ရာစုညီလာခံကြီးပေါ့အဲ့လိုညီလာခံကြီးမျိုးကျင်းပတင်ပါတယ်အဲ့ဒီနဲ့ညီလာခံကြီးကချက်မှတ်တဲ့ဖွဲ့စည်းပုံအခြေခံဥပဒေအရဒီမိုကရက်တစ်ပြောင်းစုကြီးပေါ်ထွက်လာမယ်ဆိုရင်ကျန်တဲ့လက်အောက်ခံပြဿနာတွေလည်းပဲအလုပ်ပြေလည်အောင်ဖြေရှင်းလို့ရပါတယ
်ဟုတ်ကဲ့
အဲ့ဒီသမားကြီးနဲ့ဒေါအောင်ဆန်းစုကြီးတို့စွမ်းဆောင်နိုင်မယ်လို့ယုံကြည်ပါတယ
်ဟုတ်ကဲ့ခင်ဗျာ
အဲ့လေဟာလာသူ့ကိုတာဝန်ပေးရင်လုပ်ပါမယ်လို့ကြံလန့်ခဲ့ပြုပါတယ်အဲ့ဒီတော့တိုင်းသားအလုံးတိုင်းသားအင်အားစုအလုံးကလည်းဒေါ်စုကြီးလက်ခံပြသဖြစ်ပါတယ်ပြောချင်တာကဒီကနေ့အရေးကြီးဆုံးဟာအစည်းအဝေးချိန်ဥပဒေကိုအမြန်ပြန်လည်ပြီးတော့ရေးဆွဲတင်တဲ့အကြောင်းပါပဲ
ဟုတ်ကဲ့ခင်ဗျာဟုတ်ကဲ့ဟိုကြောင့်ကျေးဇူးတင်ပါတယ်ခင်ဗျာဟိုနောက်တစ်ယောက်လေလိုင်းပေါ်မှာရှိနေတဲ့မတ်ဟုတ
်ကဲ့ကျေးဇူးတင်
ဟုတ်ကဲ့မခင်တီတာကိုကျွန်တော်ဖိတ်ချင်ပါတယ်ခင်ဗျာထိုင်းနိုင်ငံကပဲဟုတ်ကဲ့ဝင်ဆွေးနွေးပါအောင်တူလိုရင်းတူရှင်းလေးဆွေးနွေးပေးပါနော
်ဟုတ်ကဲ့အခုကျွန်တော်တို့အခုထိုင်းနိုင်ငံမှာရှိတဲ့တရားမဝင်တဲ့အလုပ်သမားတွေပြန်ပို့တာခါဘယ်လိုပြောမလဲဆိုတော့ခုနကဥကြောတောင်ပြောခဲ့သလိုသူတို့ရဲ့တုတ်ပြန်ချက်တရက်လို့ပဲကျွန်မကထင်ပါတယ်ဘာကြောင့်လဲဆိုတော့ဒေါ်လုံးစုကြည်လာတုန်းကကျွန်မတို့ဗမာပြည်သားတွေကိုပြန်ခေါ်မယ်တော့နှစ်မီပြန်ခေါ်မယ်ဆိုတဲ့အခါကျတော့ထိုင်းနိုင်ငံအနေနဲ့မြန်မာအလို့သမားအများစုကိုပြီးခိုးပြီးတော့ထိုင်းစီးပွားရေးကိုလုပ်နေရတဲ့အတွက်သူတို့မှအဲ့ဒီအတွက်စိုးရင်ထိန်းလဲရှိပြီးပေါ်သွားတယ်ပေါ်သွားတဲ့အခါကျတော့ဒါကိုသူတို့အနေနဲ့ပြန်ဖြေရှင်းရမယ်ဆိုတဲ့အခါကျတော့ကျမတို့မြန်မာနိုင်ငံမှာအလို့ယုံအများစုပေါ့နော်အလို့လုံနိုင်တဲ့သူတွေမရှိဘူးဆိုတော့အားနေချက်ကိုသူတို့ကသိထားတယ်အဲ့ဒီသိထားတဲ့ပုံမူတူပြီးတော့ကျမတို့မြန်မာနိုင်ငံသားတွေဗမာပြည်ပြန်သွားရင်သူတို့စီးပွားရေးကြမယ်ဆိုတဲ့အချက်ကိုမူတည်ပြီးတော့ကျမတို့ဒီမှာဒီလိုမျိုးလုပ်ငန်းတွေမရှိတာကိုရည်ရွယ်ပြီးတော့သူတို့ကဒီလိုမျိုးလှုပ်ရှားရင်ငါတို့စီမှာပေါ့နော်ထိုင်းနိုင်ငံမှာအလုံးမလုံးရင်မင်းတို့ကဒီလိုမျိုးဒုက္ခရောက်နိုင်ပါလေဆိုတော့အချက်ကိုအားနည်းချက်ကိုထောက်ပြီးတော့ဒီအလုပ်ကိုလုပ်တယ်လို့ကျမကထင်တယ
်ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့
ဟုတ်ကဲ့
ဟုတ်ကဲ့ကျေးဇူးပါဒီနေရာမှာစိတ်ဝင်စားစရာတခုရှိတာဟိုတချို့ပြောကြတာကတော့ဒီထိုင်းနိုင်ငံမှာတဲ့ဒီသူတို့ရဲ့အနေအဆုံးလှစာပေါ့နော်အဲ့ဒါကဒီ7နှစ်ဇန်နဝါရီလဆန်းမှာစပြီးတော့10ဒေါ်လာနှုန်းတက်မှတ်မယ်ပေါ့နော်ဒါတနည်းအားဖြင့်တော့ဒါအနေအဆုံးလဆန်းမြင့်ပေးလာတဲ့အတွက်ဒါတခြားပြပအလုပ်သမားတွေထပ်ပြီးတော့တိုးမလာအောင်ဒါမှမဟုတ်ရှင်ရှိနေတဲ့အလုပ်သမားတွေနင်းနေနေနေအောင်သူတို့ကလှုပ်တဲ့သဘောနဲ့ဟိုပေါ့ခါထုတ်တဲ့သဘောမျိုးလှုပ်တယ်ဆိုပြီးတချို့ပြောကြတာရှိအဲ့ဒီအပေါ်မှာဘယ်လိုမြင်ကြလဲမသိဘူးခင်ဗျာ
ဟုတ်ကဲ့အဲ့ဒီအပေါ်မှာကြတော့ဗမာပြည်တွင်းကနေပထမအများဆုံးကတော့ဗမာပြည်တည်းသမားဗမာပြည်လှုပ်သွားတွေကအများဆုံးဖြစ်တယ်သူတို့အနေနဲ့ဒီလူတွေကိုသူတို့ကခါထုတ်ခြင်းနဲ့ဆန္ဒမရှိပါဘူး။ဒါဖြစ်လို့ဆိုတော့တကယ်လို့ဒီအလုပ်သမားတွေမရှိဘူးဆိုထိုင်းနိုင်ငံရဲ့စီးပွားရေးကကျသွားမှာအမှန်ပဲ။ဒါတိန့်တွေပဲဒါကိုအကောင်လုံးကလည်းသိတယ်။ဒါပေမဲ့သူတို့အနေနဲ့ကဒီမြန်မာအလုပ်သမားတွေကိုအလုပ်သမားတွေရဲ့ရပိုင်ခွင့်တွေအများကြီးသူတို့ကလည်းမပေးခြင်း။ဖြစ်ခြင်းပြောရင်အဲ့ဒီလောက်ခလားစာနေနဲ့လည်းမပေးခြင်းတဲ့အခါကျတော့ဒုက္ခကိုမြင့်တင်ပေးလိုက်မယ်။ဒါပေမဲ့ကြံတဲ့နေရာမှာကျတော့ဒီလောက်သမားတွေကိုဘယ်လိုမျိုးလုပ်ရမလဲဆိုတဲ့သူတို့မှစီမံချက်တစ်ခုလို့ရှိတယ်လို့တော့ကျမကထင်တယ
်။အဲဒါဆိုတော့
ဒီလောက်အလားစာကိုသူတို့ကမူတည်ပြီးလောက်တာမဟုတ်ဘဲနဲ့နောက်ကွယ်မှာရှိနိုင်တဲ့မြန်မာလောက်သမားတွေကိုသူတို့ဘလူးပုံစံမျိုးနဲ့လုပ်မယ်ဆိုတဲ့အချက်တည်းရှိနေမယ်လို့ကျမကထင်မြင်ယူဆပါတယ်။
ဟုတ်ကဲ့ခင်ဗျာမခင်တိရကျေးဇူးတင်ပါတယ်။အခုနောက်ထပ်လေးလိုင်းပေါ်မှာရောက်နေတဲ့ကိုစစ်အောင်နိုင်ရှိပါလားခင်ဗျာ
။ဟုတ်ကဲ့ခင်ဗျာ
ဟုတ်ကဲ့ကိုစီအောင်နိုင်ကခတ်တူတူလေးကျွန်တော်တို့ဝင်ဆွေးနွေးပြပါလားဗျာအချိန်ကလည်းကျွန်တော်တို့တော်တော်လေးဟိုကနည်းနေလို့ပ
ါဟုတ်ကဲ့ခင်ဗျာကျွန်တော်တို့ဒီမှာဒီနိုင်ငံရောက်နေတဲ့ကျွန်တော်ရှေ့ပြောင်းလို့ဒီမှာတရားမဝင်ဖြစ်နေရခြင်းကိစ္စတော့ကျွန်တော်ပြောမယ်အရင်ကပြောမယ်ကျွန်တော်နိုင်ငံမှာဒီတရားမဝင်တဲ့အစိုးရတော့ကျွန်တော်တို့ဟာမှာလူစားကန်စားအစိုးရဒီမှာ ဒီမှာမင်းနဲ့စစ်ခင်းပြီးတော့ကျွန်တော်တို့ဒီရောက်ရှိလာခဲ့ကြတာဗျာ။ရောက်ရှိလာပြီးတော့ဒီတင်မင်းကနေလွတ်ပြီးတော့မှအသင်ပြည်ဒီနဲ့လှုပ်ရှားလို့ရမယ်မှပြန်နေဆက်ပြီးတော့အာဒီလိုမျိုးအခက်အခဲနဲ့ကြုံရတယ်ဗျာ။ဒီတရားမဝင်တဲ့လမ်းကြောင်းတွေပေါ်လာရတယ်။ဘာကြောင့်လဲ။သူတို့ကိုယ်တိုင်ဒီတောင်ဝန်ရှိတဲ့ပုဂ္ဂိုလ်ဒီရဲတပ်ဖွဲ့ဆိုတဲ့တောင်ဝန်ရှိတဲ့ပုဂ္ဂိုလ်ဆိုတဲ့လှုပ်ရှားတဲ့အတွက်သူတို့ခဏငကိုရရဆယ်စုနှစ်ပေါင်းလာစားကြပြီဒီတရားမဝင်တဲ့လမ်းကြောင်းသူတို့ပဲဖောက်ခဲ့တာဒီလိုမျိုးလှုပ်ရှားနေပြီတော့ဒီလိုမျိုးကျွန်တော်တို့ဒီကိုယ်နိုင်ငံမှာလှုပ်ရှားအောင်ဆင်ပြေဒီမှာလာပြီးတော့ဆင်ပြေပြီးလှုပ်ရှားနေတဲ့အချိန်ကြမှာဒီလိုမျိုးဒုက္ခတွေကလည်းပြန်ပြီးတော့ဆက်ရောက်အောင်ဆက်ပြီးနိုင်ငံပေါင်းပြီးလှုပ်တယ်ဆိုတာကငွေနဲ့လည်းပတ်သက်နေကြတာဂုံးပိတ်ကမရှိတဲ့စူးရောက်ကြောက်တာကျွန်တော်ကခုနကဒီပေါင်းရင်ရဲ့မေးခွန်းမှာဟောကဂုံးပိတ်ကရှိကြည့်ကျွန်တော်ပြန်နိုင်မလားဆိုတာအဲ့မှာဂုံးပိတ်ကရှိတယ်ကျွန်တော်အစိုးရတည်းပေါ်ထွန်းပါမှာကျွန်တော်တို့ဂုံးတိတ်ကရှိနေပြန်နိုင်တာကြည့်ခုရောဆိုမှကျွန်တော်ပြန်ဖို့လေခေါင်းထဲမှာလုံးဝမရှိဘူးပြန်ဖို့တော့စိတ်ကူဘူ
းဟုတ်ကဲ့ဟုတ်ကဲ့ကိုဆက်အောင်နိုင်ကျေးဇူးတင်ပါတယ်ခင်ဗျာဟုတ်ကဲ့အခုနောက်ဆုံးအပိတ်ကလေးဗျာ15စက္ကန့်လောက်မတက်တက်ဦးရေဟိုပြန်ဖို့ဖို့အနေထားကဘယ်လိုရှိပါသလဲဗျာတို့ဒီ31ရက်နေ့ရောက်လာခဲ့လို့ရှိရင်ဘာများဖြစ်မလဲ
တို့နိုင်ငံရဲ့ဥပဒေကတော့တို့ကဖမ်းမှာစီးမှာတော့အမှန်ပဲပေါ့နော်ဒါပေမဲ့လက်တလောအခုလောဆယ်တော့ဆက်ရုံလုံးရုံနေနဲ့ဒီရုပ်မြင်သံကြားတွေမှာတို့ကနှိုးစော်နေတယ်တို့ဆောင်ရတယ်မကြခင်မဲ့တို့ကဒီလုပ်ငန်းတွေကိုစတင်မှာပေါ့နော်ဒီတော့ဂုံတိတ်တာရှိရှိကျမတို့မြန်မာနိုင်ငံအလုပ်သမားတွေပြန်ဖို့အရေးဆိုရင်ဒီတိုင်းနဲ့ပြန်ဖို့ရင်နေဆက်မှာရောက်ရင်လူကုန်ကူးတဲ့လူတွေထဲကိုပြန်ရောက်ပြီးတော့ကျမတို့အလုပ်သမားတွေကပြန်ပြီးတော့တားကောင်ပေါ်ရောက်ရမှာဒါကြောင့်ကျမတို့နိုင်ငံသားတွေကိုတို့ပြန်ဖို့မယ်ဆိုအစိုးရရင်လွှဲပြောင်းတဲ့အနည်းစနစ်ပေါ့နော
်
ဒီတူတီပုံစံမျိုးနဲ့လွှဲပြောင်းလိုက်တာကပိုတိတ်ခါရှိတယ်လို့တော့ကျွန်မအဲ့လိုမြင်မိတယ်ရှင်
ပိုတိတ်
ခါရှိနိုင်တယ်လို့
ဟုတ်ကဲ့မတက်တက်ကိုကျေးဇူးတင်ပါတယ်ဥကျော်တောင်းကောနောက်တခြားပါဝင်ဆွေးနွေးကြတဲ့သောရရှင်တွေအထူးကျေးဇူးတင်ရှိပါတယ်ခင်ဗျာ
VOA American အတန်းကနေဘုရုနေမနက်ဖက်အခုလက်ရှိထုတ်လွှင့်ပေးနေတဲ့တနိုင်ခွဲစာအစီအစဉ်ကိုမနက်၈နာရီကနေ၉နာရီခွဲအထိလိုင်းနိုမီတာ16 19 25တို့ကနေပြန်လည်ထုတ်လွှင့်ပေးသွားမှာပါဘုရုနေညနေပိုင်းမှာတော့နားဆင်နေကြပတ်စဉ်အစီအစဉ်တွေဖြစ်တဲ့ကျမရေးနဲ့အားကစားကဏ္ဍတွေအပြင်ညပိုင်းမှာတော့ဥကျော်ဇန်သားရဲ့မြမရေးသုံးသက်ချက်အစီအစဉ်ကိုနားဆင်ကြရမှာဖြစ်တဲ့အကြောင်းကြိုပြီးအသိပေးပါရစေခုကတော့နိုင်ငံတကာသတင်းအချင်းချုပ်ကိုမမိုးဖြူကကြေညာပေးပါမယ
်။တောင်ကိုရီးယားနိုင်ငံတော်မှဒီကနေ့ဘရူနီအစောပိုင်းမှာသမရအစ်တူရွေးချယ်ဖို့အတွက်မဲယုံတွေဖွင့်လှစ်လိုက်ပါပြီ။ဒေသစံတော်ချိန်ညနေ6နာရီလောက်မှာမဲပွေးပွဲကိုအဆုံးသတ်ပြီးတော့ဒီဘရူနီနှောင်းပိုင်းမှာတော့ရွေးကောက်ပွဲအပြေထွက်မယ်လို့မျှော်လင့်ရပါတယ်။တောင်ကိုရီးယားအာနာရှင်ဟောင်းရဲ့သမီးဖြစ်သူပတ်ဂျွန်ဟိုင်းနဲ့အရင်သမရလက်ထက်ကာကွယ်ဦးစီးချုပ်ဖြစ်သူမွန်ဂျေအင်တို့ဟာတောင်ကိုရီးယားသမ္မတရာထူးအတွက်အချိန်အနည်းရှင်းပြနေကြတာဖြစ်ပါလေ။အရင်သတင်းဘက်ကကြိုတင်မဲ့စစ်တမ်းကောက်ယူမှုရတော့ရှီယိုဆွဲ New Frontier Party ရဲ့ခေါင်းဆောင်ပတ်ဂျွန်ဟင်းဟာသူ့ရဲ့ပြိုင်ဘက် Democratic United Party ခေါင်းဆောင်မွန်ဂျေအင်းထက်မဆိုးသလောက်အသာစီးရနေပါလေ။တကယ်လို့သာပတ်ဂျွန်ဟင်းအရွေးခံရမယ်ဆိုရင်သူ့ဟာတောင်ကိုရီးယားနိုင်ငံရဲ့ပထမဆုံးအမျိုးသမီးသမ္မတဖြစ်လာမှာဖြစ်ပါလေ။ပြီးခဲ့တဲ့သတင်းဘက်ကရုရှားဝိုင်းရင်တန်တမန်တွေကစီးရီးယားမြို့တော်ဒမတ်စကတ်ကျခဲ့ရင်ရုရှားနိုင်ငံသားတွေကိုကယ်ထုတ်မယ်လို့ပြောခဲ့ပြီးတဲ့နောက်ပိုင်းမှာရုရှားနိုင်ငံကစစ်သင်္ဘောတွေကိုမြေထဲပင်လယ်ထဲကိုဆေးလွှတ်လိုက်ပြီးဖြစ်ပါတယ်။အမေရိကန်နိုင်ငံမှာတော့အစိုးရရဲ့အသုံးစီလျှော့ချဖို့နဲ့အခွင့်အရေးတိုးကောက်ဖို့ကိစ္စတွေကိုနိုင်ငံကောင်ဆောင်တွေဆွေးနွေးညှိနှိုင်းနေကြတာသဘောတူညီမှုရဖို့နှိစက်လာပြီလို့သိရပါတယ်။ January 1ရက်နေ့အသက်ဝင်ဆောင်ရွက်ရမယ့်အခွန်တိုးမြှင့်မှုအသုံးစီဖြတ်တောက်မှုတွေပါဝင်တဲ့အဆိုပြုချက်ကိုသမ္မတသဘောမတူခဲ့ရင်အရန်အစီအစဉ်ကိုအဆိုပြုမယ်လို့ Mr. Bainer ကပြောဆိုပါတယ်
။ဒီကနေ့အတွက်နောက်ဆုံးရထားတဲ့နိုင်ငံတကာသတင်းချင်းချုပ်ကိုမမိုးဖြူကကြီးညာပေးခဲ့တာပါရှင်။ဒီမနေ့အတွက်အစီအစဉ်ထုတ်လွှင့်ရမှုကမဆုမွန်ပါ။ Engineer ကတော့ John Ellison ဖြစ်ပါတယ်။ညနေဘက်6နာရီကနေ9နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကို9.16 19 25တို့ကနေအတန်လွှင့်ပေးမှာဖြစ်ပါတယ်။သောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်။ VOE ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်။
This program has come to you from the Voice of America, Washington.